မင်္ဂလာပါရှင်။တရားပြည်နယ်ဟာတိုင်းဒေသကြီးပြည်နယ်14ခုနဲ့အငယ်ဆုံးနဲ့လူဦးရေအငယ်ဆုံးပြည်နယ်ဖြစ်တော်လဲ။တဘာဝကပများဖြင့်တာယာလပ်ပ၍ချစ်ခင်နှစ်လိုခွဲပြည်နယ်ဖြစ်တနိုင်ငံလုံးကလက်ခံစိတ်ဝင်စားလျက်ရှိပါရရှင်။ပြည်နယ်တွင်မိတင်းနေထိုင်လျက်ရှိသောတရားတိုင်းရင်သားကွန်မြူနဲ့ရှမ်းကရင်ပမာပအုပ်အင်းသားလီရှောတိုင်းရင်သားတို့ရဲ့ပြည်တော်စုစိတ်တည်းနဲ့ငြိမ်းချမ်းရေးကိုချစ်ခင်မြတ်လို့ခြင်းရိုးရာဓလေ့များကိုထိမ့်သိမ့်တတ်ခြင်းယောသားကျိုးစားသောဘဝနဲ့ရှင်တန်ခြင်းစနဲ့ကောင်းမွန်တဲ့စိတ်ဓာတ်နဲ့အေးတူပူမြစုပေါင်းနေထိုင်လျက်ရှိကြပါလေရှင်။ကြားပြည်နယ်ရဲ့တမိုင်းချင်းကိုပြန်ပြောင်းကြည့်မယ်ဆိုရင်မြန်မာတက္ကသိုလ်1950ပြည်နယ်ကစုံလဇန်တရက်1888ခုနှစ်ဧပြီလ20ရက်နေ့တွင်ကနေယဝတီစောဘောဆက်လွေကလိုင်ကောင်မြို့မှာစတင်ပြီးဟော်နန်းဆိုင်တူအုပ်ချုပ်ခဲ့ပါတယ်ရှင်။1952ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ချက်အရလူထုစံတာနဲ့1952ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးကယားပြည်နယ်အဖြစ်သတ်မှတ်ခေါ်ဝေါ်ခဲ့ကြပါတယ်ရှင်။ကယားပြည်နယ်ဟာမြန်မာနိုင်ငံရဲ့အရှေ့ပိုင်းမှာတည်ရှိပြီးအရှေ့ဘက်မှာထိုင်းနိုင်ငံအနောက်နဲ့တောင်ဘက်မှာကရင်ပြည်နယ်ရောက်ဘက်မှာရှမ်းပြည်နယ်တို့နဲ့နယ်နိမိတ်ချင်းထိစပ်လျက်ရှိပါတယ်။ပြည်နယ်ရဲ့ခြေဝန်းမှာ 4,529.61 စတူရဲမိုင်ရှိပြီးအရှေ့နဲ့အနောက်အခြေစုံနေရာမှာ65မိုင်ရှိပြီးတောင်နှင်းမြောက်အခြေစုံနေရာမှာ105မိုင်ရှိပါတယ်ရှင်။မြန်မာနိုင်ငံအခြေဝန်းရဲ့ 1.9 ရာခိုင်နှုန်းခန့်ရှိပါတယ်။ကယားပြည်နယ်ဟာမြောက်လက်တီကျူ 18°30' နဲ့ 19°55' ကြားအရှေ့လောင်ကြီးတို့64°40' နဲ့69°93' ကြားမှာတရှိပါရဲ့ရှင်။ပြည်နယ်တွင်းမှာအပူပိုင်းမောက်တောင်ရာသီဥတုရှိပြီးကုန်းမြင့်လွင်ပြင်ဒေသဖြစ်တာကြောင့်တောင်တန်းများပေါ်များပြီးပင်လယ်ရေမျက်နှာပြင်ထက်985ပေမှာပေ6000တွင်းမှာတရှိပါရဲ့။အမြင့်ဆုံးတောင်မှာဘိုင်ကောခရိုင်ရှားတော်မြို့နယ်ရှိကဖူးတောင်ဖြစ်ပြီးပင်လယ်မျက်နှာပြင်ထက်ပေ6000မှာတရှိပါရဲ့ရှင်။ရေနှိမ့်ဆုံးဒေသမှာလိုင်ကော်ခရိုင်ရှားရမြို့နယ်ဖြစ်ပါတယ်။မြစ်ကြောင်များနယ်ပါပြီးချင်ရှားတဲ့မြစ်မှာတန်လွင်မြစ်ဖြစ်ပြီးမြောက်မတောင်တို့စီစဉ်လျက်ရှိပါတယ်။ဒေသတွင်းရှိဘလူးချောင်း၊ပွန်ချောင်းနဲ့ထူးချောင်းတို့မှလည်းမြောက်မတောင်တို့စီစဉ်ပြီးတန်လွင်မြစ်အတွင်းတို့စီဝင်ကြပါတယ်။ချောင်းများကိုဆယ်များတည်ဆောင်ပြီးလက်စစ်တပ်အားထုတ်ယူနိုင်တဲ့အခွင့်အလမ်းရှိပါတယ်။ရှမ်းပြည်နယ်အင်းမေကံကိုမြစ်ပြားခံပြီးလိုင်ကော်မြို့အတွင်းဖြတ်တန်းစီစဉ်နေတဲ့ဘလူးချောင်းကိုအမိပြုပြီးတည်ဆောက်ထားတဲ့လော်ပီတာရေအားလျက်စစ်ဆက်ရုံကြီးဟာမြန်မာတနိုင်ငံလုံးစုပေါင်းထုတ်လုပ်သောရေအားလျက်စစ်ပမာဏရဲ့၄ပုံတစ်ပုံခန့်ကိုထုတ်လုပ်ပေးနေတဲ့အတိကရေအားလျက်စစ်ဆက်ရုံကြီးလေးပဲဖြစ်ပါတယ်။ကယားပြည်နယ်အတွင်းမှာရှိတဲ့ရေရင်းမြစ်များစုဟာရေချိုဖြစ်ပြီးပြည်နယ်အတွင်းမှာစိုက်ပျိုးရေးတောက်တုံးရေးများအဖြစ်အသုံးပြုလျက်ရှိပါရဲ့ရှင်။ကယားပြည်နယ်အတွင်းမှာကယားတိုင်းရင်းသားမျိုးနွယ်စုများဖြစ်ကြတဲ့ကယားကယံကယောကိခိုကိပါမနုမနောရင်းပေါ်ရင်တလဲလက်ထစရင်စရှိတဲ့တန်ရင်သားများအပါအဝင်ကချင်ကရင်ချင်းမွန်ပမာရခိုင်ရှမ်းစတဲ့အခြားတန်ရင်သားလူမျိုးနယ်စုသုံးသိန်းခန့်စုပေါင်းမိတဲ့နေထိုင်ကြပါရဲ့ရှင်။ကယားပြည်နယ်မှာဒေသတွင်းပိုင်ဆိုင်တဲ့တဘာဝရင်းမြစ်တရဇတ်တွေထွက်ရှိရာလော်ပီတာရှေရလက်စစ်ဆက်ရုံနဲ့မော်ချီတပ်တုတွင်ကြီးတောတောင်ကြီးမြေတဘာဝအလှပများတိုင်းရင်းသားတို့ရဲ့ရိုးရိုင်ရင်ကျင်းမှုများချစ်ခင်ဖွယ်ရာဓလေ့ထောင်တန်းများပွဲတော်များအစဉ်ဆက်ယုံကြည်ခဲ့ကြတဲ့တန်တားရီလာစိတ်ဝင်စားရနေရာများဖြစ်တဲ့ဒေသရဲ့ထူးခြားချက်ဝိဒေသများမှာတီးမင်္ဂလာတောင်တော်တောင်ပွဲစီရွှေတောင်ငွေတောင်ပဒများတောင်တို့ရဲ့အရှိတ်တို့ချင်ကပ်ကလှပနေတဲ့ငွေတောင်စဲသူတနုမင်းသားနဲ့ဒွေမဲ့နော်နဲ့သမီးတို့ရဲ့တန်တားရီလာကံရီပင်ချက်မှထင်းပွင့်တံတဲခွင့်များနဲ့အော်ဖွဲကောင်းတဲ့ထီးခွင့်ကံဒွိမန်တော်တို့စံပြော်ရာကံနဲ့စဉ်ထီးဆဲကားရေတကောင်စင်ဖြူတောင်စသည်တို့မှာပြည်တွင်းပြည်ပခရီးသွားလုပ်ငန်းအနေနဲ့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်ပံ့ကောင်းများအဖြစ်ဖော်ဆောင်ပေးလျက်ရှိကြောင်းတင်ပြလိုက်ရပါတယ်ရှင်။